မေရိကန်ဒေါ်လာငွေကြေးတည်ငြိမ်ဖို့တခြားနဲ့ 73C re-export license တွေကိုစီးပွားရေးနဲ့ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကဒီကနေ့မနက်ပိုင်းကစာပြီးပိတ်လိုက်ပြီဖြစ်ပါတယ်။ license အစ်စ်ပေးတာကိုရန်နာလိုက်ပေမဲ့လက်ရှိ license တက်တန်းကျန်နေသေးတဲ့သူတွေကတော့ကုန်ပစ္စည်းတွေဆက်ပြီးတင်သွင်းခွင့်ရရှိနိုင်မယ်လို့ဝန်ကြီးဌာနကပြောပါတယ်။ဒီအကြောင်း VOA သတင်းတောက်ကိုဇော်ထက်တင်ပြမှာပါ
။ပြည်ပကနေတင်သွင်းပြီးပို့ကုန်ပြန်ပို့နေတဲ့တခြားနဲ့ 73C re-export license တွေကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရန်နာလိုက်ပြီးဖြစ်ပါတယ်။အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ယွန်းကိုတင်သွင်းပြီးတရုတ်ကိုတဆင့်ပြန်ရောင်းချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောင်းရတာဖြစ်လို့ဒေါ်လာဈေးတည်ငြိမ်အောင်ထိန်းထားနိုင်ဖို့အခုလို re-export license ပေးတာကိုရန်နာလိုက်တာဖြစ်ကြောင်းစီးပွားကူးတန်းဝန်ကြီးဌာနရဲ့လက်ထောက်အတွင်းဝန်ဦးခင်မောင်တွင်ကပြောပါတယ
်။ရန်နာလာကတော့ဒီ18ရက်နေ့ကစပြီးတော့ဒီ re-export license နဲ့ဆောင်ရွက်နေတဲ့ဈေးနဲ့ဆက်ဆုံးနေတဲ့ကိုနှစ်ခုကိုတင်းကုန် license ဖြစ်ပြတော့18ရက်နေ့ကစပြီးတော့ရန်နာလိုက်။ဆိုတော့ဒီကတော့ဘာကုန်ပစ္စည်း solution ဟိုဒေါ်လာဈေးဟိုမြေကြီးတဲ့နိုင်ငံမျိုးတည်ငြိမ်မှုတက်မှုဒါအကြောင်းချက်တစ်ခုနေပါဝင်နေတ
ာ။ re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူးတန်းဝန်ကြီးဌာနက license ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ပြည်တွင်းထုတ်ကုန်ပစ္စည်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီ license ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားမှုရမျိုးလည်းရှိပါတယ်။အခုဒေါ်လာငွေကြေးလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျနေရကိုကူစားနိုင်ဖို့တခြားသွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်တတ်သွားမယ်လို့ကုန်သည်အတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်။အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်နိုင်ကြောင်းစီးပွားရေးလေးလာသူတို့ဖြစ်တဲ့ဦးမင်းခင်ကအခုလိုသုံးသပ်ပါတယ
်။ဟိုဒီသွင်းကုန်ကိုကျွန်တော်ကတော့လည်းပြချင်ပြီးပဲပြီးတော့ဥပမာ export လုပ်တဲ့အခါမှာဟိုကျွန်တော်တိတ်ရမယ်နေရရရတယ်ရမယ်ရတယ်တိတ်ပါနေမှာကျရင်ကျမယ်။နောက်ငါသွင်းကုန်ကိုပြန်သွင်းရင်ပေါ့မယ်ဆိုတော့အကုန်လုံးကဒေါ်လာပြန်ဝင်လာဦးဖြစ်တယ်။ဒါကအခုဒေါ်လာဒီတက်တဲ့ပုံမှာတောင်းမှုရှိတယ်လို့ယူဆတယ်ပြောတယ်ဆိုပါလား။ဆိုတော့ဒါလောရလုတ်တဲ့အကြောင်းကိုပြောလို့ရတယ်ပေါ့နော်။ပြီးတော့နည်းနည်းတော့ကံရုံးဝင်လောက်တိုင်းပြည့်ချင်းချင်းကြောကြီးကျွန်တော်လုံနိုင်လို့ပူကောင်းတယ်။နောက်ဟိုဘက်နဲ့အပေးယူပါနော်။ဒီဘက်နဲ့အပေးယူလို့ဒီဟာမျိုးမှာဒါတော့လည်းဝင်ပြီးဒေါ်လာနဲ့ပြန်ရအောင်ရောင်းနေတဲ့အမျိုးစုတင်လာဒါတော့တန်ချင်းမျိုးလူတွေလို့ဆိုတော့တလက်ရှိနေသားတော့လုံတဲ့ဟဲ့လို့ပြောရမယ
်။ re-export ဆိုတာပြပနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားပြပနိုင်ငံတစ်ခုကိုတဆင့်ပြန်ရောင်းတာဖြစ်ပါတယ်။ဒါကိုအစိုးရကသွင်းကုန်အခွန်တစ်ခုသတ်မှတ်ပြီးလုတ်ကင်ဝင်ပြုခဲ့တာပါ။ဒီနေ့ပိတ်လိုက်တဲ့အပေါ်မှာထိခိုက်နေတာမဲ့ကုန်တယ်တွေရှိနိုင်တယ်လို့တခြားကုန်တယ်တဝူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။နိုင်ငံရမှအမှန်တကယ်ကတော့ပစ္စည်းကိုမှားကြရတာပေါ့နော်။ဒါပေမဲ့တချို့ကုန်တယ်တွေကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံကိုဒီရမယ်ဆိုတာလေးနေတယ်သူတို့ကမူကောင်ထဲမှာပြေးနေတဲ့အခါကျတော့အကုန်လုံးကပစ္စည်းတွေကိုချိုးမှားကြတယ်။တချို့ကလည်းအော် on the way ပေါ့လေတင်မောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ချူမာပြီးတော့ပစ္စည်းတွေရောက်ပြီးတော့အခု license ကအခုရုပ်တရက်ကိုချက်ချင်းပဲ suddenly ပေါ့နော်ပိတ်ချလိုက်တဲ့အခါကျတော့တော်တော်လေးအခက်အခဲတွေဖြစ်နေကြတယ်အဲ့ဒါလေးတစ်ခုပါ။ဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခု license ထုတ်မပြီးတော့ဆိုတော့တော်တော်လေးဟိုသိမ့်နေသိမ့်နိုင်တဲ့အနေအထားကိုတုံးလာကြရင်သိမ့်တော့။ဟောအဲ့လိုမျိုးသိမ့်နိုင်တဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်။နောက်ပြီးတော့ခုနကလိုပေါ့ဟိုဒီကြားထဲမှာအယောင်းဝယ်ကဏ္ဍတွေကလည်းတော်တော်လေးတော့ခင်ရောက်ခဲ့ရထားအောင်ပါတော့ပေါ့လေ။ဒေါ်လာဈေးကတော့သူတို့ထိန်းလို့ရနိုင်မယ်မြင်တရားဈေးကတော့သူတို့နည်းနည်းတော့ပြန်တက်မှလို့ဒီမှာလေအဲ့ဒါကြောင့်
re-export လုပ်တဲ့တရားကိုထိုင်း၊ဘရာဇီး၊ကာတာ၊ UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ချိန်8သိန်းလောက်ယူရဖြစ်ပြီးတရုတ်ကိုတဆင့်ပြန်ရောင်းကြတာပါဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြန်သွင်းကုန်ပစ္စည်းတချို့ကိုရန်နာမယ်ဆိုရဲသတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1515ဈေးပေါက်ပါတယ်ဘိုးဘန်ကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားစေပါ